အမေရိကန်ပြည်ထောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယအကြော့ရွေးကောက်ပွဲမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖိုင်ယယ်ဝါနော့ကပြိုင်ဘက်ရီပက်ဘလီကန်ကိုယ်စားလှယ်လောင်းဟာရှဲဝါကာကိုအနိုင်ရလိုက်ပါတယ်။မနေ့ဒီဇင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်မှာသမ္မတဘိုင်ဒန်ရဲ့အနာရပါတီကအမတ်နေရာအများစုအဖြစ်ပုံမခိုင်မာသွားပါတယ်
။ It is my honor to utter the four most powerful words ever spoken in a democracy.The people have spoken.
ဒီသူတွေကသူတို့ရဲ့အတန်သဘောဆန္ဒတွေကိုထုတ်ဖော်ပြသလိုက်ကြပါပြီဆိုတော့ဒီမိုကရေစီစနစ်မှာတန်ဖိုးအစီအစဉ်စကလုံးကိုကျွန်တော်ဒီနေရာကနေဂုဏ်ယူစွာပြောကြားလိုပါတယ်လို့ဝါနော့ကအင်္ဂါနေ့ညမှာထောက်ခံသူတွေကိုပြောကြားခဲ့တာပါမဲအားလုံးနှိပါရစ်တွက်ပြီးချိန်မှာဝါနော့က 51.8% ခန့်နှုန်းသမ္မတဟောင်းထရမ့်ထောက်ခံနေတဲ့ဝေါ်ကာက 49.2% ခန့်နှုန်းနဲ့ဝါနော့ကကပ်ပြီးအနိုင်ရခဲ့တာဖြစ်ပါတယ်အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာအခုတော့ဒီမိုကရက်တစ်ပါတီကအမတ်နေရာ52နေရာရီပပ်ဘလစ်ကန်ပါတီက49နေရာဖြစ်သွားတာမို့ဒီမိုကရက်ပါတီအတွက်ပိုပြီးအားကောင်းသွားစေပါတယ်ဒါကြောင့်မဲအသာရဖို့ဒုသမ္မတကမလာဟာရစ်စ်ရဲ့မဲကိုအားကိုးစရာမလိုတော့ပါဘူးအရင်ရီပပ်ဘလစ်ကန်ပါတီကိုအစဉ်လာအဖြစ်ထောက်ခံအားပေးလာခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာ2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုထောက်ခံခဲ့သလိုပဲအခုဒီကြောပြန်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကပဲအနိုင်ရလိုက်တာကြောင့်လာမယ့်2024သမ္မတရွေးကောက်ပွဲမှာ Battleground လို့ခေါ်တဲ့ပါတီကြီးနှစ်ခုစလုံးကအနိုင်ရနိုင်ခြေရှိတဲ့ပြည်နယ်အဖြစ်ပြောင်းလဲလာခဲ့ပါတယ်ခင်ဗျာ